မြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးနောက်သတင်းမီဒီယာတွေအပေါ်ဖိနှိပ်မှုတွေချမှာပဲဆက်လက်သတင်းဖော်ပြနေကြတဲ့သတင်းသမားတွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးကအင်ကာနီမှာအတိအမှတ်ပြုပြောဆိုလိုက်ပါတယ်။ဝါရှင်တန်က Foreign Press Center မှာလုပ်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်ရဲ့အခမ်းအနားမှာနိုင်ငံခြားရေးဝန်ကြီးကမြန်မာနောက်ရဲ့ Editor ချုပ်ကိုဆွေဝင်းကိုလည်းနမူနာပေးပြောဆိုခဲ့ပါတယ
်။ Journalists like Ko Swe Win also I believe joining us remotely.Police one of Burma's last remaining independent news sites, Myanmar Now.
မြန်မာလူမှုအပေါ်စစ်တပ်ရဲ့အကြီးအကျယ်ရက်ဆက်ကြမ်းကြုတ်မှုတွေကိုဆက်လက်ဖော်ပြနေတဲ့မြန်မာနိုင်ငံတွင်းကနောက်ဆုံးလက်ကျန်သတင်းမီဒီယာတစ်ခုဖြစ်တဲ့မြန်မာနောင်းကိုဥဆောင်နေတဲ့ကိုဆွေဝင်းဟာဆိုရင်စေုပ်ချုပ်မှုကိုဆန့်ကျင်မှုနဲ့ထောင်ခုနှစ်ကြာခံခဲ့ရသူဖြစ်ပြီးအဲ့ဒီတည်းက၃နှစ်ကိုတိုက်ပိတ်ခံခဲ့ရသူဖြစ်ပေမဲ့လည်းဆက်လက်အလုပ်လုပ်နေစေဖြစ်ပါတယ်လို့ဝင်းကြီးပလင်ကင်ကမင်ကွန်းမှာထည့်သွင်းပြောဆိုတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်ဟာကမ္ဘာမှာအဆိုးအဝါဆုံး၅နိုင်ငံထဲကိုထိုးချသွားတယ်လို့နေစည်းမချသတင်းသမားများအဖွဲ့ RSF ရဲ့နှစ်စဉ်ထုတ်ပြန်နေကြသတင်းလွတ်လပ်ခွင့်2022အစီရင်ခံစာမှာပြောဆိုထားပါတယ်။ပြီးခဲ့တဲ့2021ခုနှစ်အတွင်းမြန်မာနိုင်ငံမှာဆက်အနာသိမ့်မှုကြောင့်မီဒီယာအခွင့်အရေးဟာဆယ်နှစ်စာနောက်ဆုတ်သွားပြီးသတင်းတောက်တွေဖန်ဆီးခံရသတင်းမီဒီယာထုတ်ဝေခွင့်တွေပိတ်သိမ်းခံရတယ်လို့သတင်းမီဒီယာအများပြားဟာလည်းပြပကိုပြန်ပြီးထွက်ခွာကြရပါတယ်